မနေ့ကလေဒီမိုဝင်မြို့နယ်ကပညာရေးဝန်ထမ်းတွေအတွက်ပေါ့နော်လာဆောင်ငွေမြန်မာစီးပွားရေးဘဏ်ကထုတ်ယူတဲ့အခါမှာစက်ကူစာရွက်တွေညက်ပါနေရတယ်တွေ့ရတယ်ဆိုပြီးတော့သိရှိရပါတယ်ရှင်ဘယ်လိုမျိုးဖြစ်တာပါလဲရှင
်ကျွန်တော်တို့စုစုပေါင်းထုတ်တဲ့ငွေကြီးက1983သိန်းနဲ့4040ကျွန်တော်ထုတ်ပါတယ်ငွေကိုဘဏ်ပြီးတဲ့အခါမှာ9000တန်း10အုပ်တွဲပက်ကင်စီးပေါ့36စီးငွေထုတ်တဲ့အထက်မှာပါပါတယ်သက်ဆိုင်ရာနေမြေလိုက်လာစားထုတ်တဲ့ဒီလာတဲ့ဆရာကြီးတွေတဲကသုံးဦးစီကိုကျွန်တော်တို့ငွေတွေခွဲပြီးတော့ပြရမယ်လို့ဆိုတော့ကျွန်တော်တို့ကနေမြေလေးခုခွဲထားပါတယ်နေမြေလေးခုတွေကအတင်းအကျပ်သုံးယောက်ဆရာကြီးတွေကိုကျွန်တော်တို့ငွေထုတ်ပြတာဝန်ပြပါတယ်ဒီကကကြတော့အဲ့ဒီငွေတွေကိုကျွန်တော်တို့ကနေချင်းတိုင်းမှာရှိတယ်ကျွန်တော်ရဲ့နေထိုင်တဲ့နေရာပေါ့အိမ်ပေါ့အိမ်ကိုကျွန်တော်တို့ယူသွားပြီးတော့အဲ့ဆရာကြီးတွေနဲ့အတူငွေလေးပုံခွဲပါတယ်သူတို့အနေချင်းအလိုက်ငွေတွေကိုသုံးဦးစီသုံးဦးစီပေါ့တာဝန်ရှိတဲ့သုံးဦးစီကိုလက်မှတ်ရေးထုတ်ပြီးကျွန်တော်ကပြန်ထုတ်ပြပါတယ်ကျွန်တော်ရှိဟိုအဲ့ဒီနေမြေသုံးပေါ့အဲ့ဒါတို့ခွဲကဓမ္မကြီးပြောကျွန်တော်ဖုန်းဆက်တယ်ဆရာကြီးအားလုံးနဲ့အစည်းထဲမှာစာရွက်တွေပါနေတယ်တွေ့ရတယ်ဆိုတော့ဒါဆိုလို့ရှိရင်ဆရာမကြီးတို့ချက်ချင်းအဲ့ငွေတွေနဲ့ဓမ္မကြီးတို့ချက်ချင်းလာကျွန်တော်တို့ဘဏ်ကိုသွားမယ်ကျွန်တော်စမ်းခေါ်လိုက်ပါတယ်ဘဏ်ကိုသွားပြီးတော့ငွေသုံးတဲ့အတူပေါ့နော်သွားပြီးတော့ကျိုးချောင်းမန်နေဂျာကိုပြောပါတယ်မန်နေဂျာကတော့ဒီလက်ခံပြီးတော့တွေ့ဆုံတဲ့အခါမှာဒီအစည်းအားသူတို့ရဲ့အစည်းမဟုတ်ဘူးသူတို့ဘဏ်ကကျေမဟုတ်ဘူးပေါ့။ဒါမတမာမှုတစ်ခုခုသူတင်ကြံစီဆောင်ရွက်ခြင်းဖြစ်တယ်လို့သူ့အနေနဲ့ထင်ပါတယ်လို့သူကပြောပါတယ်။အဲ့တော့ကျွန်တော်ကတော့အထက်ဌာနကြီးကြီးကိုကျွန်တော်ဆင့်ဆင့်တင်ပြပြီးတော့လုပ်ငန်းကိုအဆင့်ပြောင်းကျွန်တော်လုပ်ပါမယ်။ဌာနဒီနဲ့လည်းပြန်လည်စီစစ်ပြီးပါဆိုပြီးတော့ကျွန်တော်နှုတ်နဲ့လည်းပြောတယ်။စာလေးကျွန်တော်တင်ခဲ့ပါတယ်။
လာစားထုတ်တဲ့အချိန်မှာပေါ့နော်ဆရာတို့အနေနဲ့ဒီဟိုပတ်စံတွေကိုပေါ့နော်တေချာစစ်ဆေးတာမျိုးတွေမလုပ်ခဲ့မိတာလားရှင
်။ဟုတ်ပါဘူးခင်ဗျာ။ပက်ကင်လိုက်ပြီဆိုတော့ပက်ကင်လိုက်ပြီကျွန်တော်တို့ယူပါတယ်တစ်ခုချင်းဖောက်စစ်ဖို့ဆိုတာကစံမာလေးဒီနေ့ဒီမှာဆိုရင်ကျွန်တော်တို့ငွေကြီးရလာထုတ်ကြတာတစ်မြို့နယ်လုံးကြီးဌာနဆိုင်ရာအကုန်လုံးထုတ်နေတဲ့အခါကျတော့တစ်ဖွဲ့ပြီးမှတစ်ဖွဲ့သူ့ရဲ့ငွေကောင်းတာတွေမှာထုတ်ကြတဲ့အခါကျတော့ဒီကျွန်တော်တို့မှာပက်ကင်ကိုပဲစီစစ်ရတယ်ပေါ့နော်ဒီငွေထုတ်တဲ့လုပ်ငန်းကိုတစ်စက်တိုက်လှုပ်လာတဲ့အခါမှာယုံကြည်မှုတွေလည်းကျွန်တော်တို့ရှိကြတဲ့အခါကျတော့ကျွန်တော်တေရွှင်းတော့ဖွဲ့ပေါက်ပြီးတော့ကျွန်တော်တို့ဖြစ်ပါဘူး
မနေ့ကဒီဟိုဖြစ်ချင်းပေါ့နော်ဆရာလို့နေနေသက်ဆိုင်ရာမြို့နယ်ရဲစခန်းတွေကိုသွားပြီးတော့အကြောင်းကြားခဲ့တာတွေရောရှိခဲ့သေးလားရှင
်ကျွန်တော်ကမြို့နယ်ဥချုပ်ရေးကိုတင်ပြပြီးတော့အဖွဲ့ပေါင်းစုံပေါ့နော်မြို့နယ်ဥချုပ်ရေးဆရာဥချုပ်ရေးမြို့နယ်မှုစခန်းမှုပြည်တပ်ဖွဲ့ထူးဆောင်တဲ့စစ်ဆေးရေးဦးစီးဌာနနောက်ဆရာပညာရေးမှုမြို့နယ်ပညာရေးဘူယုံကတောင်းရှိတဲ့လူစီမြန်မာစီးပွားရေးဘဏ်ဆရာဥပဒေနောက်ရကနောက်ပြန်ဆက်ကသတင်းအဖွဲ့ပေါ့နော်အဲ့ဒါတွေနဲ့တွဲဆုံပြီးတော့ဒီငွေကြီးကိုကျွန်တော်တို့ဆွန့်ဖောက်ဖြစ်ပါတယ်အဲ့ဒီမှာဒီငွေကြီးနဲ့ပတ်သက်ပြီးတော့သူကပါရာက9000တန်းကျိုးရင်ပါတဲ့ပုတ်က4ဟုတ်ကျန်တာကအဲ့ဒီအထဲမှာကျွန်တော်တို့ဝူဖီစာရွက်တွေကြီးပဲပေါ့လေနောက်900တန်းကျိုးရင်ပါတဲ့အထုပ်က3တို့ကျန်တာတော့အဲ့ဒီအထုပ်တွေမှာဝူဖီစက်ကူတွေကြီးပဲ1000တန်းတစ်ရွက်နဲ့900တန်းတစ်ရွက်ညနေစာမှာကျိုးရင်ကပ်ပြီးတော့အဲ့ဒီမှာအူရီအရီဒီယတ်ထုတ်နောက်တော့1000ရေ200တန်းရေပြောရင်ကပ်ပြီးတော့ဆဲမဝူဖီစက်ပူရေးရေရနှစ်ထုတ်ပေါ့အဲအဲ့ဒါဖွင့်ဖို့ဖြစ်ပါတယ်ပြန်ရွှေ့ချွေမှုကကျွန်တော်တို့အမှုဖွင့်လို့ကလည်းဖွင့်ခုကျွန်တော်အမှုဖွင့်ဖို့ဘုမာစီစဉ်နေရပါတယ
်မူပင်မျိုးနဲ့မှာကြတော့ပေါ့ကျောင်းပေါင်းဘလောက်လောက်ရှိလဲပြီးတော့ဆရာမတွေကြတော့ရောဘလောက်လောက်ရှိပါလဲရှင
်တန်းအလေတန်းကျောင်းပေါင်းက28ကျောင်းနောက်အလေတန်းကျောင်းခွဲရေမူလွန်ရေမူလာတန်းကျောင်းရေဥဒရန်ကျောင်းကိုရေက188ကျောင်းစုစုပေါင်း315ကျောင်းရှိပါလေကြာဆရာဆရာမပေါင်း1000ကျောင်းရှိတယ
်ဒီဆရာမတွေကိုလာစားပေးတဲ့အခါမှာရောအကုန်လုံးအကြည့်ပေးနိုင်လားဘယ်လိုမျိုးလှုပ်ထားတာမျိုးတွေရှိလဲရှင
်ကျွန်တော်ဒီဖြစ်စဉ်ကိုသက်ဆိုင်ရာခရိုင်တိုင်းကျွန်တော်တင်ပြပါတယ်ဒုတိယငွေကြေးမှုစီမံတန်လာပေါ့ဈေးဥွင့်မောင်ကိုဆက်ပါဆိုတဲ့အခါကျတော့ကျွန်တော်ဆက်ပါဈေးကလောလောဆယ်တော့ကျောင်းမိသားစုခေါင်းဆောင်တွေနဲ့ညီနိုင်ပြီးတော့ကျွန်တော်တို့ဝန်ထမ်းတွေအားလုံးအေးဆေးဆေးနဲ့ရှင်းပြအောင်ညီနိုင်ဆောင်ရွက်ပါလို့ပြန်ကြပါတယ်ကျောင်းမင်းကြီးဒီခုစလုံးစမီးပြီးတော့ရှိတဲ့ဝန်ထမ်းတွေကနေလောလောဆယ်ပေါ့ရားရည်လားသာရေကနေပြီးတော့ချော့ပြီးတော့ပြလိုက်ရင်လောလောဆယ်တော့ပြီးသွားပြီပေါ့ဝန်ထမ်းပေါင်း1,500ဦးကနေပြီးတော့တယောက်ကို3,300နဲ့သုံးပြချော့ယူလိုက်ပြီးတော့လောလောဆယ်စိုက်လိုက်ရင်အားလုံးအချင်းပြေးသွားမယ်လောလောဆယ်ဆိုတဲ့အခါကျတော့ဆရာကြီးတယောက်ကမေးပါဒီငွေကြေးပြန်ရလာရင်ဘယ်လိုလုပ်မှလဲဆိုတော့ရှင်းပြတဲ့ဆရာကြီးကကျွန်တော်တို့ပြန်ပေးပါမယ်အဲ့လိုပြောတဲ့အခါကျတော့အဲ့ဒီခါမှာအားလုံးကလည်းသဘောတူပြီးတော့အဲ့ဒီလိုငွေကြေးကိုကျွန်တော်တို့ဖွဲ့ဝေးပြီးတော့ဆောင်ရွက်လိုက်ပါ
ကျေးဇူးအများကြီးတင်ပါတယ်နော်ဆရာ
ဟုတ်ကဲ့ပါခင်ဗျာ